ရခိုင်ပြည်နယ်ပအဝင်မြန်မာနိုင်ငံတွင်ပြည်ပကတွေတိုးမြင့်ကျပြန့်လာတဲ့ပေါ်လွန်တရာစိုးရင်ကြောင်းနဲ့သက်ဆိုင်ရာအစုအဖွဲ့တွေအနေနဲ့နိုင်ငံကလူသားချင်းစာနာမှုဥပဒေတွေကိုလေးစားလိုက်လာပြီးအရက်သားတွေကိုတပ်ဆောင်းသမျှအကာအကွယ်ပေးကြဖို့ကုလသမဂ္ဂအတွေ့အမှုချုပ်ကတိုက်တွန်းပန်ကြားလိုက်ပါတယ်မြန်မာနိုင်ငံတွင်ပြည်ပကတွေကြောင့်အိုးအိမ်ဆုံးခွာပြေးကြတဲ့ဒုက္ခသည်နှစ်သန်းကျော်သွားပြီလို့လည်းကုလကြီးညာချက်မှာဖော်ပြထားပါတယ်အရေးပေါ်လူသားချင်းစာနာမှုအထောက်ပံ့တွေအတားအဆီးမရှိပို့ပေးနိုင်ရေးအတွက်လည်းပန်ကြားထားပြီးကုလသမဂ္ဂအေဂျင်စီတွေနဲ့မိတ်ဖက်အဖွဲ့အစည်းတွေဘေးကင်းလုံခြုံရေးအတွက်လည်းလွန်တရာအရေးကြီးတယ်လို့ကုလအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရသူကထုတ်ပြန်ပါတယ်တိုက်ပွဲတွေမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကညီနောင်မဟာမိတ်သုံးဘွဲ့ရဲ့2029စစ်စင်ရေးမှာစစ်ကောင်စီစခန်းတွေကိုစတိုက်သိမ့်ပိုင်နေပြီးသိမ့်ပိုင်နိုင်တဲ့စစ်စခန်းပေါင်း150နီးပါးထိရှိလာပြီလို့ MNDAA ကိုကန့်အဖွဲ့ကထုတ်ပြန်ပါတယ်တစ်ချိန်တည်းမှာပဲ71စစ်စင်ရေးလုပ်နေတဲ့ KNY ပူပေါင်းတပ်ဖွဲ့တွေဟာရိုက်ကော်မြို့တဲထိဝင်ရောက်ပြီးရိုက်ကော်တက္ကသိုလ်မှာတဆွဲထားတဲ့တပ်မ66လက်အောက်ခံတပ်ရင်းတွေကိုတိုက်ခတ်ခဲ့ပါတယ်တိုက်ပွဲတွေတွင်စစ်ကောင်စီတပ်ရင်းမှုအပါအဝင်တပ်ဖွဲ့ဝင်အတော်များများသေဆုံးပြီးတပ်ခွဲမှု2ဦးပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်32ဦးလက်နက်ချခဲ့တယ်လို့ KNDF ကဗီဒီယိုမှတ်တမ်းနေတဲ့ကွာထုတ်ပြန်ထားပါတယ်